ပရတိန်ဘရင်မကြီးအဲလစ်ဘတ်ရဲ့ကျင်ရတော့အသက်69နှစ်အရွယ်မင်းသားကြီးဖိလစ်တောက်ကြာနေကကွဲလွန်သွားတဲ့အပေါ်ကမ္ဘာကောင်းဆောင်တွေကဝန်ထဲကြောင့်တဝန်လွားတွေပေးပို့နေပါတယ်။မင်းသားကြီးဖိလစ်ဟာပရတိန်နိုင်ငံထဲသာမကဒနတဟာယအဖွဲ့ဝင်နိုင်ငံတွေနဲ့ကမ္ဘာတဝန်ချစ်ခင်မှုရရှိသားသူဖြစ်တယ်လို့ပရတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကဒေါင်းနင်းလိုင်းရုံခန်းကနေတိုင်ပြည်ကိုပြောကြားခဲ့ပါတယ်။ပရတိန်နိုင်ငံသမိုင်းမှာအချိန်အကြာဆုံးပြည်သူတာဝန်ထမ်းဆောင်ခဲ့သူဖြစ်သလိုဒုတိယကမ္ဘာစစ်ကြီးမှာတိုက်ပွဲဝင်ခဲ့သူလည်းဖြစ်တဲ့ပြည်သူတွေလှေစာတံဖိုးထားရတဲ့မင်းသားကြီးဖိလစ်ကွယ်လွန်သွားတဲ့အပေါ်ဘုရင်မကြီးရဲ့မိသားစုတွေနဲ့ထပ်တူပရတိန်တိုင်းနိုင်ငံလုံးဝန်ထမ်းရပါတယ်လို့လည်းဝန်ကြီးချုပ်ဂျွန်ဆန်ကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျီလ်ဘိုင်ဒန်တို့ကလည်းအမေရိကန်ပြည်သူတွေကိုစားဝန်ထမ်းစကားပြောကြားခဲ့တာပါ။ဒုတိယကမ္ဘာစစ်မှာတာဝန်ထမ်းဆောင်ခဲ့ရမကဘုရင်မကြီးဘေးမှာ83နှစ်ကြာရပ်တည်ပေးခဲ့တဲ့မင်းသားကြီးဟာသူ့တိုင်းပြည်ကိုရောဒနတဟာယတိုင်းပြည်တွေနဲ့မိသားစုတွေအတွဲကျေနပ်စွာပေးဆပ်ခဲ့သူဖြစ်တယ်လို့လည်းပြောပါရယ်။တဘာဝပဝန်ချင်းအရေးကိုလုတ်ကင်ခဲ့သူလည်းဖြစ်လက်နက်ကင်တပ်ဖွဲ့ဝင်တွေအရေးလုတ်ကင်ပေးခဲ့တဲ့မင်းသားကြီးဖိလစ်ဟာလူငယ်လူရွယ်တွေလေးစားအားကြရသူတယောက်ဖြစ်တယ်လို့လည်းမစ္စတာဘိုင်ဒန်ရဲ့ကြေညာချက်မှာပြောထားပါရယ်။မင်းသားကြီးဖိလစ်ထားရခဲ့တဲ့အမွေအနှစ်တွေဟာသူပုံဖော်ခဲ့တဲ့လူမှုရေးလုပ်ငန်းတွေအတိုင်းဆက်ပြီးတော့ရှင်သန်နေပါလိမ့်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဘုရင်မကြီးနဲ့မင်းသားကြီးဖိလစ်တို့ကို2009ခုနှစ်မှာတွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်သူမီရှယ်တို့ကလည်းမင်းသားဖိလစ်ဟာကျင်နာနှွေရွေသူဖြစ်ပြီးဟာသညာရင်တန်သူဖြစ်ပြီးတော့သူ့ကိုအောင်မြင်တရားနေပါမယ်လို့တောက်ကြနေမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒနတဟာယနိုင်ငံတစ်ခုဖြစ်တဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရိုးကလည်းပြည်သူ့ဝန်ထမ်းမင်းသားကြီးဖိလစ်ကိုဂုဏ်ယူလေးစားထိုက်တူတယောက်အဖြစ်လူငယ်တွေအောက်မေ့နေကြမှာပါလို့ပြောပါတယ်။မင်းသားဖိလစ်ကလုံခဲ့တဲ့အပေါ်ဝန်ထမ်းကြောင့်ကြေညာချက်ထုတ်ပြန်ပြောဆိုနေကြတဲ့နိုင်ငံတွေထဲမှာဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊တူရကီသမ္မတရာဂျစ်တိုင်ယစ်အာရိုဝါနိုအပြင်ဇင်ဘာဘွေသမ္မတအမ်မာဆန်မနန်ဂါကွာတို့လည်းပါဝင်ပါတယ်။